Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Flight to Meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မကွေးတိုင်းဂံကောခရိုင်ရင်းလာရွာနီးမှာတော့ကြေးရွာလုံးကျုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်တာဖြစ်ပွားပြီးတော့အနည်းဆုံးလူသေးဦးသေဆုံးခဲ့ပါတယ်။နှမ်းခါနဲ့ရင်းလာဘက်ကအခြေအနေတွေကဘယ်လိုရှိပါသလဲ။
ရလာရောင်းနေမိတွေရှုထားကြတယ်နှမ်းခါရောက်ဖြစ်ပေါ်လာခဲ့တယ်။အဲဒါမှာနှစ်ယောက်ဖြစ်ရတယောက်ကတော့6ကိုဖြစ်ရတယ်။
နှန်းခါဒေတာခံပြောက်တာပေးတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကြားပြီနဲ့ဒီမော်ဆိုးမြို့နယ်ဘက်ကဒီပြစ်ခတ်တိုက်ခိုက်ကြတဲ့သတင်းနဲ့အတူ NCA ပြည်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ online စီဝေးရဲ့အဆုံးဖြတ်ချက်တွေကဘာတွေပါလဲနောက်ဆရာနာသိမ့်မှုကိုကန့်ကွက်နေကြတဲ့ပြည်သူတွေဟာနိုင်ငံတော်ဝန်မှာတော့ရတဲ့နည်းတွေနဲ့ဆန္ဒပြနေကြပါတယ်မြန်မာနိုင်ငံမှာ COVID ကရောဂါအတည်ပြုလူနာအရေးအတွက်ကတော့မေလ28ရက်နေ့မှာ100နီးပါးရှိလာနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါအောင်ရှင
်ဆီယနာရှင်စန့်ကျင်ရေလူရှောင်းမှုတွေကိုစစ်တပ်နဲ့ရဲကောင်အကြမ်းဖက်ပစ်ခတ်ဖမ်းဆီးဖြိုခွဲနေတယ်လို့စစ်တပ်ကိုပြန်တိုက်တာတွေလည်းဆက်ရှိနေပါတယ်ကြရပြီနဲ့ဒီမော့ဆူနဲ့လွိုင်ကော်မျိုးနယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရဲရွာတွေထဲထိပစ်ခတ်တံတွေကြောင့်ဘေးလူရပြေးနေရသူတွေနေရာမပြောင်းနိုင်ကြသေးပဲအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းကလေးမျိုးနဲ့တနင်္သာရီတိုင်းတဝယ်မျိုးမှာလည်းစစ်ကောင်စီတပ်တွေကဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြားမှာပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလည်းကြိုကြားရှိနေသေးပါ။နေချင်းဆန္ဒပြနေတဲ့မန္တလေးကလေးဖားကန့်တဝယ်လောင်းလုံမျိုးတွေမှာဆန္ဒပြခဲ့ကြတယ်လို့ရင်းမာပင်စလင်းကြီးဘူးတလင်းကျွန်းလာမျိုးတွေမှာနီးစပ်ရာကြေးရွာတွေစုဝေးပြီးရွာပေါင်းစုတစ်ပိတ်ဆင်နွှဲကြပါတယ်။တရချောင်းပြင်ဦးလွင်ဂံကောမုံရွာမရရမျိုးတွေမှာကြောက်ကြတဲ့ဘိတ်လူမဲ့တဲ့ဘိတ်တွေလုတ်ခဲ့ကြပြီးပုံစံမျိုးစုံနဲ့ဆန္ဒပေါ်ထုတ်ကြပါတယ်။ရန်ကုန်မြို့မှာတော့စစ်ကောင်စီတပ်တွေတင်းတင်းကြပ်ကြပ်ဖမ်းဆီးတဲ့ကြားကပဲမြောက်ကလာမြို့နယ်ထဲမှာလူငယ်တွေဥဆောင်တဲ့ကြောက်ကြတဲ့ဘိတ်ရှိခဲ့ပါတယ်။စံချောင်းတောင်းကလာနဲ့လှိုင်သာယာမြို့နယ်တွေမှာလည်းကြောက်ကြတဲ့ဘိတ်တွေလုတ်ခဲ့ကြပြီးဆီယနာရှင်ဆန့်ကျင်ခဲ့ပါတယ်။ဖေဖော်ဝါရီလအာဏာသိမ်းပြီးချိန်ကစလို့ပြည်သူလူထု130ကျော်တည်ဆုံခဲ့ရပြီး4000ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လူလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
။ဒီကောကစေကတ်နီမကမတ်တီလမြန်မာ国民の声に対して答えてい
く。အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကတုံ့ပြန်လှုပ်ဆောင်သွားပါမယ်။မြန်မာအရေးဖြေရှင်းဖို့ဆိုရင်နိုင်ငံတကာအတိုင်းဝန်ရဲ့ပူးပေါင်းဆောင်ရွက်မှုကအထူးအရေးပါပြီးအထူးကိုယ်စားလှယ်ဘူကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားကြပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးထိုရှိမီတ်စုမိုဒဂီကပြောပါတယ်။ကုလသမဂ္ဂဒွိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာနဲ့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမူတက်ကြီးကအဲ့လိုပြောတာပါအထူးကိုယ်စားလှယ်ဘူဂနာဟာဂျပန်လွှတ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအကျပ်တဲနဲ့ပတ်သက်လို့ဆွေးနွေးပြီးတဲ့နောက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးတာပါမြန်မာဆီယနာဒေမှုနဲ့တိုင်းပြည်တွင်အကြမ်းဖက်ဖြစ်ရပ်တွေကိုကင်တွယ်ဖြေရှင်းရေးဂျပန်နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ဝန်ကြီးမူတက်ကြီးကပြောပါတယ်အထူးကိုယ်စားလှယ်ဘူကနာကလည်းဂျပန်ဆူအော်ရဲ့ပူပေါင်းဆောင်ရွက်မှုအတွက်ဂျေဇူးတင်တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုသွားဖို့မျှော်လင့်ထားကြောင်းပြောပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာကြပြီဖြစ်တဲ့အတွက်ပြည်တွင်းစစ်ဖြစ်လာနိုင်ခြေရှိနေပြီလို့မေ့စ်ဘူကနာကထပ်ပြီးသတိပေးပြောဆိုပါတယ်။ဂျမားရီကန်နာရိုင်းနေလာနေပြီးဗန်စနစ်ပြိုလဲလာနေတာနဲ့အတူဒိုင်းပြည်အခြေအနေဟာပိုပြီးဆိုးရွားလာနေပြီလို့တူဂျိုချီဆိုင်ဂျပန်နိုင်ငံသားသတင်းတော်များအသင်းကကမကတာပြုစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းအထူးကိုယ်စားလှယ်ဘူကနာကပြောသွားပါဗျ။မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချမှုပိတ်ပင်ကတ္တရေးတောင်းဆိုတာမျိုးမလုပ်ဖို့အရှေ့တောင်အရှေ့နိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဗီနာသတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါဗျ။ Liechtenstein နိုင်ငံရဲ့သတင်းမှန်းတူးကိုကိုးကားပြီးဝါရှင်တန်ခြေဆိုင် RFA သတင်းဌာနရဲ့မိဖက်သတင်းဌာနတစ်ခုဖြစ်တဲ့ဗီနာသတင်းဌာနကအဲ့လိုရေးထားတာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတစ်ခုကိုမြစ်စင်ရေးဆွဲနေတဲ့နိုင်ငံတွေစီအာဆီယံ၉နိုင်ငံကဘေးပို့တဲ့စာထဲမှာအဲ့လိုတိုက်တွန်းထားတဲ့အကြောင်းလန်စတန်စတိုင်းတာဝန်ဒူးကပြောပါရယ်ဆုံးဖြတ်ချက်မူကြမ်းထဲမှာထဲမဲ့ မြန်မာနိုင်ငံကိုလက်နက်ခရမ်းမျိုးစုံတိုက်ရိုက်ဒါမှမဟုတ်တော်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုဖော်ရှားပေးဖို့အာဆီယံ၉နိုင်ငံကပြီးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ဘီနာသတင်းဌာနရဲ့သတင်းမှာဖော်ပြထားပါတယ်လက်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်ဂျီယော့ခ်စ်ပါဘာကိုကိုးကားပြီးဘီနာသတင်းဌာနကရေးထားတာဖြစ်ပြီးတော့စာထဲမှာအကြောင်းပြချက်ပေးမထားဘူးလို့မစ္စတာစပါဘာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့လက်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့ကို Reuters သတင်းဌာနကအီးမေးလ်ပို့မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရသူကဒီစာနဲ့ပတ်သက်ပြီးသူမသိတဲ့အကြောင်းနဲ့အာဆီယံကိုမေးဖို့ Reuters သတင်းဌာနကိုပြောပါတယ်။အာဆီယံပြောခွင့်ရတူကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကမဲခွဲဆုံးဖြတ်ဖို့စီစဉ်ခဲ့ပြီးမှပြန်ရွှေ့ဆိုင်းထားတာဖြစ်ပြီးထောက်ခံမှုပိုရဖို့အခုလိုရွှေ့ဆိုင်းထားတာလို့တန်တမန်တချို့ကပြောပါရယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ရေနံကုမ္ပဏီမှုဆောင်ရာရှိချုပ်ပက်ထရစ်ဖူယန်နေကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝန်အစည်းအဝေးမှာပြောသွားပါရယ်။မြန်မာစစ်ကောင်စီအတွက်ဝင်ငွေရပ်သားအောင်လုပ်ဖို့တခုတည်းသောနီလန်းကထုတ်လုပ်မှုကိုရပ်ပစ်လိုက်ဖို့ပဲရှိတယ်လို့ CEO Patrick Puyane ကပြောပါတယ်။ဒါပေမဲ့လက်ရှိဥပဒေမူပေါင်းရဲ့ကန့်သတ်ချက်တွေအရမြန်မာစစ်ကောင်စီကိုအခွန်ပေးဆောင်တာဒါမှမဟုတ်ထုတ်လုပ်မှုရပ်ဆိုင်းတာတွေကိုတော့ရပ်ပစ်လို့မရဘူးလို့ Puyane ကပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေနဲ့လူခွင့်ရေးပေါ်ချိန်ချောက်တဲ့ဘယ်လိုလိုရမျိုးကိုမဆိုသူ့အနေနဲ့ပြစ်တင်ရှုတ်ချတယ်လို့လည်း Total ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Patrick Puyane ကပြောပါတယ်။ပြင်းထန်ပိုင်တိုးတိုးရေနံကုမ္ပဏီနဲ့အမေရိကန်ပိုင် Chevron ရေနံကုမ္ပဏီတို့ကဓာတ်ငွေတည်ယူပို့ဆောင်မှုပိုင်းအတွက်မြန်မာစစ်ကောင်စီကိုပေးရမယ့်ငွေကြေးကိုမပေးတော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်တိုးတိုးကုမ္ပဏီ CEO ရဲ့အခုပြောဆိုချက်တွေထွက်လာတာပါဒါပေမဲ့လည်းအဲ့ဒီအပိုင်းအတွက်ပေးတဲ့ငွေဟာစုစုပေါင်းဓာတ်ငွေရောင်းချတဲ့ပမာဏရဲ့ဆရာခန့်နှုန်းအောက်ပဲရှိတယ်လို့မြန်မာရေနံနဲ့တဘောဓာတ်ငွေလုပ်ငန်းအရာရှိကြီးတူက VOA ကိုပြောပါတယ်ဒီတော့တွင်မှာပဲတောင်ကိုရီးယားပိုင် POSCO ကုမ္ပဏီကလည်းမြမရေနံလုပ်ငန်းနဲ့ဖက်ဆက်လုပ်ကိုင်နေတဲ့တဘာဝတန်းွက်စီမံကိန်းကနေရတဲ့အကျိုးမြတ်ထဲကနေမြမစစ်ကောင်စီကိုခွဲပြရမယ့်ကိစ္စပြန်သုံးသပ်နေတယ်လို့ကုမ္ပဏီပြောခွင့်ရသူကဒီကနေ့ Riders သတင်းဌာနကိုပြောပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်ထိုမီတာ31 kHz 9383ညာဖိုင်ထိုမီတာ32 kHz 9383ညာဖိုင်ထိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာဖိုင်လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ပေါ့ကြာနေညာပိုင်း VOA American အတန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်စစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးအတွက်အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားဌာနကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဌာနကဒီနေ့ကြေညာချက်ထုတ်ပြီးအခုလိုပြောလိုက်ရမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ Daniel Fenster နဲ့ကိုနေသမောင်တို့ကိုချက်ချင်းလွှတ်ပေးဖို့စစ်အုပ်စုကိုဖိအားပေးထားတယ်လို့ဆိုလိုက်ပါတယ်။ဒီအမေရိကန်နိုင်ငံသားဌာနကြေညာချက်ထဲမှာပဲ Frontier မြန်မာသတင်းဌာနက Editor Daniel Fenster နဲ့ကမာယုမီဒီယာထူထောင်သူနဲ့အမှုဆောင်ရာရှိချုပ်ကိုနေသမောင်ခေါ်ကိုမမောင်ထွေးတို့ကိုသူတို့မိသားစုအိမ်တွေပြန်နိုင်တဲ့အထိဆက်ဖိအားပေးသွားမယ်လို့လည်းကတိပြုထားပါဗျ။ရန်ကုန်အမေရိကန်တန်ယုံကောင်စစ်ရာရှိတွေအနေနဲ့လည်းကိုနေသမောင်နဲ့ဒီဘက်တနင်္လာမေလ24ရက်နေ့တုန်းကအင်တာနက်အွန်လိုင်းမှာတွေ့ဆုံခွင့်ရခဲ့တယ်လို့ဒီကြေညာချက်မှာဖော်ပြထားပါဗျ။ Daniel Fenster ကိုလည်းတွေ့ခွင့်ရဖို့တောင်းဆိုထားပေမဲ့အခုအထိတော့တွေ့ဆုံခွင့်မရသေးဘူးလို့လည်းဒီကြေညာချက်မှာဆက်ရှင်းပြထားပါဗျ။မတ်လ9ရက်နေ့မှာအဖမ်းခံရတဲ့ကိုနေသံပေါင်းနဲ့အခုတနင်္လာမေလ24ရက်နေ့မှာပဲရန်ကုန်လေးစိတ်မှာအဖမ်းခံလိုက်ရတဲ့ Daniel Fenster တို့အပြင်အခြားသတင်းတောက်တွေကိုဖန်ဆီးအကြမ်းဖက်နေတာတွေကလွတ်လပ်စွာဖော်ထုတ်ခွင့်ကိုတိုက်ခိုက်ဖျက်ဆီးနေတာမို့လက်မခံနိုင်ဘူးလို့ဒီကြေညာချက်ထဲမှာဆိုထားပါတယ်ခင်ဗျ။မြန်မာနိုင်ငံထဲတရုတ်နဲ့ဆက်ဆက်တဲ့စစ်ရုံနှစ်ရုံမိချို့ခဲ့တယ်ဆိုပြီးမြန်မာ28ဦးကိုစစ်ကောင်စီစစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ထဲ20ချလိုက်ပါတယ်။စစ်ကောင်စီထိန်းချုပ်တဲ့သတင်းမီဒီယာကလည်းအခုလိုထုတ်ပြန်ကြရမှာမတ်လတုန်းကစူပူလှုပ်ရှားမှုတွေအတွင်းတရုတ်နိုင်ငံသားတွေအဓိကငွေကြေးထုတ်လဲပတ်ပေးထားတဲ့စက်ယုံတွေတဲကိုမီးရှို့ခဲ့ပြီးအခုစက်ယုံနှစ်ယုံကိုလည်းဒီလူတွေကမီးတင်ရှို့ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်စစ်တပ်ပိုင်မြဝတီသတင်းဌာနဝက်ဘ်ဆိုက်မှာအခုလိုဖော်ပြထားရမှာဒီမီးရှို့တိုက်ခိုက်လာသူတွေအနေနဲ့ရန်ကုန်စင်ကြယ်ဖုံးရှိလှိုင်းသာယာစက်မှုဇုံကဖနက်စက်ယုံတစ်ခုနဲ့အထည်ချုပ်စက်ယုံတစ်ခုကိုပြင်မှတ်ထားလုပ်ခဲ့တယ်လို့ဆွဆွဲထားပါတယ်။ဒီမိလာမှုတွေပြီးမှာ လိုင်းဒါယာမြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးစစ်တပ်ဆန့်ကျင်ဆန္ဒပြသူတွေတရင်သမားတွေနဲ့တက်ကြွလှရှားသူတွေကိုလုံခြုံရေးတပ်တွေကပြစ်ခတ်ခဲ့တာကြောင့်ဒါဇင်တွင်နဲ့ချီတည်ဆုံတန်ရာရခဲ့ကြပါတယ်။အရေးမိလာမှုဖြစ်ခဲ့စဉ်တုန်းကတရုတ်တန်ယုံဘက်ကလည်းထွက်ပြောခဲ့ရမှာစစ်ရုံရှိတရုတ်ဝန်ထမ်းများစွာဟာဒီမိတဲ့ပိတ်မိတန်ရာရခဲ့ပြီးမြန်မာအနေနဲ့တရုတ်ပိုင်ဆိုင်မှုတွေနဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျ။ဂျပန်ရေလက်ကြားမှာကုန်တင်သင်္ဘောကြီးတစ်စီးနဲ့မြန်မာသင်္ဘောသားတွေပါတဲ့ဓာတုပစ္စည်းတင်သင်္ဘောကြီးတစ်စီးတိုက်မိပြီးသင်္ဘောသား3ဦးကြောက်ဆုံးနေပါတယ်။ကြောက်ဆုံးနေတဲ့သင်္ဘောသား3ဦးလုံးဟာဂျပန်ကုန်တင်သင်္ဘောဘက်ကဖြစ်ပါတယ်။မနေ့ညကအခုလိုတိုက်မိပြီး3နိုင်နီးပါးကြာဒီနေ့မနေ့အစောကြီးမှာဂျပန်ကုန်တင်သင်္ဘောနစ်မြုပ်သွားခဲ့ပြီးစုစုပေါင်းသင်္ဘောသား12ဦးထဲက3ဦးကိုရှာမတွေ့သေးပဲ9ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန် NHK သတင်းဌာနရဲ့ဒီနေ့သတင်းမှာဖော်ပြထားပါတယ်။ဂျပန်နောက်ပိုင်းရှီကိုကူကျွန်းပြင်ပစီတိုကျွန်းမှာဂျပန်သင်္ဘောနဲ့ဝန်တိုက်ခဲ့မိတဲ့ဓာတုပစ္စည်းတင်သင်္ဘောကတော့နိုင်ငံခြားမှာအမှတ်ပုံတင်လာတာဖြစ်ပြီးမြန်မာနဲ့တောင်ကိုရီးယားသင်္ဘောသားစုစုပေါင်း73ဦးပါကပျက်စီးနစ်မြုပ်တာတော့မရှိခဲ့ပါဘူး။ကားအစိတ်ပိုင်းတွေကိုတင်လာတဲ့ကိုဘီအခြေစားရဲ့ Prince Gaion Company ပိုင်းဂျပန်ကုန်တင်သင်္ဘောဘိုင်ယာကိုဘော်ကပျောက်ဆုံးနေတဲ့သင်္ဘောသား3ဦးကိုဂျပန်ကမ်းခြေဆောင်ကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။တောင်ကိုရီးယားကုမ္ပဏီ Huan A Shipping ပိုင်းဓာတုပစ္စည်းတင်သင်္ဘော Alsan Pioneer ဟာတရုတ်ကနေ acetic acid တွေကိုတင်ဆောင်ထွက်ခွာလာတာဖြစ်ပြီးဂျပန်နိုင်ငံအိုဆာကာမြို့ကိုသွားဂျပန်တောင်ပိုင်းကူရူရှိမားရေလက်ကြားထဲမှာဝန်တိုက်မိခဲ့တာပါခင်ဗျာ။ကမ္ဘာဖလားခြေစစ်ပွဲမှာတော့မြန်မာအသင်း16ပြက်နဲ့ဂျပန်ကိုရှုံးသွားခဲ့ပါတယ်။မြန်မာလက်ရွေးစင်ဘောလုံးအသင်းဟာဂျပန်လက်ရွေးစင်အသင်းနဲ့ဂျပန်နိုင်ငံချီးပါမြို့မှာဒီနေ့ကမ္ဘာဖလားခြေစစ်ပွဲရှင်ပြိုင်ကစားတာမှာဂျပန်အသင်းကို16ဂိုးမရှိနဲ့ရှုံးနေသွားခဲ့တာပါ။မြန်မာလက်ရွေးစင်ဘောလုံးအသင်းမှာအထွေထွေရင်းနဲ့နာမည်ကြီးဘောလုံးသမား10ယောက်နေပါဆေးရနာသိမ့်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာပူပေါင်းပါဝင်ပြီးတပိတ်မှောက်ထားကြပါတယ်။နာမည်ကျော်ဘောလုံးသမားတွေဖြစ်ကြတဲ့အောင်သူနဲ့ကျော်ကိုကိုတို့အပြင်နောက်တန်းလူဇော်မင်းထွန်းကိုသမားကျော်စင်ထက်တို့လည်းတပိတ်မှောက်ထားကြပါတယ်။မြန်မာလက်ရွေးစင်ဘောလုံးအသင်းသားတွေအနေနဲ့မြန်မာလူထုနဲ့အတူရပ်တည်ပြီးဆေးရနာသိမ့်မှုကိုဆန့်ကျင်ကြောင်းလက်သုံးချောင်းထောင်ပြသကြဖို့ပြန်ပွဲမဝင်မဲ့တပိတ်မှောက်ထားတဲ့လက်ရွေးစင်ကိုသမကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှရေးသားထားပါတယ်။ဒီနေ့ပွဲမစခင်နိုင်ငံတော်သချင်းဆိုချိန်မှာမြန်မာဘောလုံးသမားတူလက်သုံးချောင်းထောင်ထားတဲ့ပုံကိုလည်းလူမှုကွင်းရဲမှာပြန့်နှံ့နေပါတယ်။ပွဲမစခင်မှာဂျပန်ရောက်မြန်မာတချို့စီဝေးပြီးကွင်းပြင်မှာကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ
်ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတင်ပြပေးကြပါရစေ။မကွေးတိုင်းခံခေါ်ခရိုင်ရင်းလာရွာနီးမှာတော့ကျေးရွာလုံကြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါရစေ။စစ်တပ်ဘက်ကပစ်ခတ်မှုကြောင့်ရွာသား3ယောက်သေဆုံးခဲ့တယ်လို့ရွာသားတွေကပြောပါရစေ။ရင်းလာရွာနီးကနှမ်းခါရွာမှာလဲကြေးရွာထဲမှာပြစ်ခတ်တဲ့အချိန်မှာကြီးစံထိမှန်သူတွေလည်းရှိပါတယ်။တဆက်သေးပါပဲရှမ်းပြည်နယ်မူဆယ်ဘက်မှာလဲဒီကနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကျော်ကျော်သိန်းပြောပြပေးပါရှင်
။မကွေးတိုင်းကံကောခရိုင်ရင်းလှရွာအနီးမှာဒီကနေ့မင်းဆက်ရှိရဲ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေကနေအကြမ်းဖက်အာဏာပိုင်ဆိုင်ရေးလုပ်နေတဲ့စီရီယံလှုပ်ရှားသူကျောင်းဆရာတွေကိုလာဖမ်းတဲ့အတွက်ကြေးရွာလုံခြုံရေးအဖွဲ့နဲ့ပြစ်ခတ်ခဲ့ကြပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တာပါထွက်ပြေးသူတွေကိုပါစစ်တပ်ကပစ်ခတ်လို့၃ဦးသေဆုံးသွားတယ်လို့နှမ်းခါရွာကန်တူကအခုလိုပြောပါတယ
်ရင်းလာရဲ့တောင်ဆွေမမာရသူကရွာထဲမှာမကြည့်ဘူးရွာပြင်မှာစပစ်ထားတယ်ဟုတ်တယ်ရဲရဲလူတွေပြောနေကားလေးကြီးခံကောပြစ်တာလာတာကိုစပစ်ထားနေဖြစ်တယ်ရွာထဲကိုစီရင်သမားတွေပါတယ်အဲ့လိုဖမ်းမာတွေပါမျိုးတွေဖြစ်နေတယ်လို့ရွာထဲမှာဟိုဒီကစပစ်ရဲရဲလူတွေအနေနဲ့စပစ်ထားတယ်ကျန်တဲ့မိကြောင့်မင်းပြည့်တယ်သူကမနာမလုပ်တော့ RPG ကိုလန့်ထူတော့ RPG နဲ့ထူတော့အဲလူရဲ့ပထမကအဲခုစက်ကောခဖြစ်တဲ့နေရာမှာလူတယောက်ကဖြစ်နေတဲ့အချင်းကိုဆိုးနေတယ်သူကလမ်းဘေးမှာကားလမ်းဘေးတွေမှာအိမ်ကြီးရှိတယ်အတင်းသေးသေးသူကအဲ့ဒါမှာလမ်းဘေးနေဖတ်ထားယူပြီးတယ်လူလာလို့ပုံလို့ခါးနေကြောက်လာနေပြီးတယ်လူကနားနဲ့ပြစ်တတ်တာ၃ရောက်ပြီရတိုင်းမှာအိမ်ထဲမှာတယောက်ကပြစ်တတ်ဒီမှာသူ RPG နဲ့ထူပြီးတော့မိအောင်လုပ်နေတာခဲ့တယ်ရလာရတယ်အဲ့လိုမိတွေရှုထားကြတယ်နန်းခါရောက်ဖြစ်ပေါ်လာခဲ့တယ်ဗျ။အဲ့ဒါမှာနှစ်ယောက်ဖြစ်ရတယောက်ကကျွန်တော်6ကိုဖြစ်ရဗျ။အခုလိုရွာထဲကလူတွေပြည်ပြီးရနေတူတယ် limit ကြီးနေတော့ပြစ်ဖို့ပုံမှာကိုပြည်ပြီးရနေကိုကနေ့လည်းနှစ်နာရီထိုးလောက်ကနေဖြစ်တာရောဖြစ်တာဖြစ်ပြီးရနေတူတယ်ကိုကနောက်ချောင်းဘက်ကိုရောက်သွားရပြန်သွားရကလေးတန်ခွားလာတာကလေးကိုပြန်သွားရ
ရင်းလာရွာပဲဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာမပြောသေးပါဘူး။စကိုင်းတိုင်းကောလင်းမြို့မှာလည်းစစ်တပ်ကတနက်ပစ်ဖောက်6လံခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေပါတယ်။တနင်္သာရီတိုင်းဒဝဲမြို့ကြက်စားပြင်ရောက်ကွက်မှာလည်းမေလ29ရက်နေ့တုန်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အိမ်ထဲမှာထိုင်နေသူအမျိုးသားတဦးသေဆုံးတယ်လို့ဒဝဲ Watch သတင်းဌာနကထုတ်ပြန်ထားပါတယ်။တစက်တည်းမှာပဲရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်လို့မူဆယ်တန်ရှင်းရေးဝန်ထမ်းတူသေဆုံးပြီးနှစ်ဦးဒဏ်ရာရပါတယ်။ဒဏ်ရာသူနှစ်ဦးတည်းကတဦးမှာမီးလောင်ဒဏ်ရာတွေရထားပြီးလာရှိုးစည်းရုံကိုပို့ခဲ့ရတယ်လို့မူဆယ်မြို့ဂယုနာလူမှုကွန်မြူနတီအသင်းကတာဝန်ရှိသူတူကပြောပါတယ
်။မနေ့က၈နာရီဆယ်မိနစ်ပေါ့နော်။စည်းရုံရဲ့အထက်ကပုံကြောင်အမိပေါ့နော်။အဲ့ဒီမှာကျွန်တော်တန်ရှင်းရေးမူဆယ်တန်ရှင်းကုမ္ပဏီဝန်ထမ်းတယောက်ကအထက်တစ်ခုကိုခိုင်းမိတယ်လို့ပြောတယ်။အဲဒီကိစ္စကခိုင်းတော့အလာကိုပေါက်ခွဲတော့လေပေါက်ခွဲတဲ့အခါမှာအဲ့နာကိုရောက်လာလို့စိုက်ကြသမားပေါ့နော်။စိုက်ကြသမားကစိုက်ကြသမားလည်းဖြစ်ရဲ။ဒါမှလည်းအဲ့နာမှာရှိတဲ့စီးဆိုင်တစ်ဆိုင်ကစီးဆိုင်တစ်ဆိုင်ကဝန်ထမ်းမင်္ဂလိတယောက်လည်းဖြစ်ရဲ။စိုက်ကြသမားကမင်းနာဆိုင်ဝန်ထမ်းနော်မင်းလေးကအစီအစဉ်ဝင်တိုင်းနောက်ပြီးတော့သူဆုံးသွားတာတော့အဲ့ကံမင်းရဲ့ဟိုမြေတန်ရှိကိုမျိုးဝင်လာပါတော့ဟုတ်ကဲ့ခီးတဲ့လူတွေတန်ရာချင်းကြီးကအစီအစဉ်ဝင်တဲ့မင်းလေးကတော့တန်ရာစလို့ဘဝမဖြစ်ဘူးအဲ့တော့ကမြေမဆိုင်ဝင်တဲ့ကတော့သူဆိုင်ကေကမီးလောင်နေနောက်သူ့လေကိုတချမ်းမီးလောင်နေမီးလောင်နေတဲ့မြေဆေးဆေးဝင်ပြီးတော့လာရှိသေးကိုသူမြေဆေးကုန်းလာသင်ရနေပြီးတော့ဆုံးဆောင်ပြီးပါလေမျက်မြေပိုင်းကတော့လက်ရှိရှိကိုရောက်ရှိပြီးဖြစ်ပါလေမျက်မြေတော့နှစ်နာရီတော့ရောက်ပြီးပါလားရှိရော
ဖောက်ခွဲမှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိသေးပါဘူးမူဆယ်မြို့ထဲမှာလုံလုံကြီးတင်းတင်းကြပ်ကြပ်နဲ့တပ်ဖွဲ့ဝင်တွေကင်းလှက်နေပါတယ်စစ်တပ်ကအာဏာသိမ်းတာ3လကျော်လာပြီးနောက်ပိုင်းရန်ကုန်မန္တလေးအစရှိတဲ့မြို့ကြီးတွေအပြင်တခြားမြို့တွေမှာပါပောက်ခွဲမှုတွေဇက်တိုက်ဖြစ်နေပြီးအရသာတေဆိုးမှုတွေပါရှိနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်ကယားပြည်နယ်ဒီမော့ဆိုးမြို့နယ်မှာစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့အကြားဒီကနေ့မေလ28ရက်နေ့မှာလည်းပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်မှုတွေအတွင်းမှာအရဲသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ပွဲကြောင့်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေလည်းအခက်အခဲတွေနဲ့ကြုံနေရပါတယ်။ကယားဘက်ကအခြေအနေ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
မေလ23ရက်နေ့တည်းကစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့ကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့မေလ28ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီမနေ့ပိုင်းကပစ်ခတ်တွေရှိတယ်နဲ့ပတ်သက်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
ဒီမော့ဆိုတော့မနေ့စောကြီးကြည့်ကြဒီမော့ပြလိုက်နားလည်းကြည့်လိုက်နားလည်းနဲ့စက်ကနိုင်လောက်ကြာတော့တယ်။တိုင်းရောထူးချက်ထားတယ်လေကောမာဒီမော့ဆိုမှာပြန်လာပြစ်ခတ်မှုရောရှိတယ်အကြဆုံးတော့တည့်ရတယ်
။မနေ့ပိုင်းတည်းကစားလို့နေ့လယ်စနေလောက်ထိဖြစ်တဲ့တိုက်ပွဲတွင်ထိခိုက်ဒေဆုံးမှုရှိမရှိလောလောဆယ်တော့မသိရသေးပါဘူး။ကြာရာပတိညကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပြင်းပြင်းထန်ထန်တိုက်ခဲ့ကြပါဗျ။အဲ့ဒီတိုက်ပွဲတွေတွင်အမျိုးသားတူလက်နက်ကြီးထိမှန်သိမ်းဆုံးသွားတယ်လို့မြို့ခံတူကပြောပါဗျ။
စစ်တပ်ကလက်နက်ကြီးကိုရန်တမ်းပစ်ပြီးလာရကွမှာပြည်ထိမှန်ပြီးကြဆုံးသွားပြည်သူလူထုကောင်ပြည်ထိမှန်ပြီးသွား
။ဒီမော့ဆိုမြို့အနောက်ဘက်ကမြို့ဝင်ဒေါ်တဝီဂိတ်ကိုကရင်ပြည်သူ့ကာကွယ်ရေးအဖွဲ့ KPDF ဖွဲ့တွေမေလ23ရက်နေ့မှာတိုက်ခိုက်သိမ်းပတ်ခဲ့ပြီးကြတဲ့ကဒီမော့ဆူမှာသူတို့အဖွဲ့တွေနဲ့စစ်သားကြားတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်။အခုလက်ရှိမြို့ထဲမှာစစ်တပ်ကအင်အားဖြည့်သဆွဲထားပြီးမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကလည်းတိုက်ခိုက်နေပါတယ်။ဒီနေ့ပြေခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူး။ဒီမော့ဆူမြို့ပြင်လွိုင်ကော်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်စွန့်ထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်အခုဆိုရင်9,000လောက်ရှိနေပါတယ်။ဒီစစ်ရှောင်တွေအတွက်လိုအပ်ချက်ကတော့စစ်ရှောင်ရေးအကူအညီပေးဆောင်နေသူတူကအခုလိုပြောပါတယ်
။ဒီရက်ထဲကစူးလာတဲ့အခုတော့10,000လောက်တက်နေတယ်။အခုမျိုးရကျလာတော့လေမုကာရီလိုပဲအဖတ်ဆောင်တော့ကလပ်တွေရောချန်ဆန်ရောဖတ်ဆောင်ရောလိုအပ်ဒီကရဆိုတော့ဒီစီရလိုအပ်စစ်စီမံလမ်းဘက်ကလေးရဆောင်သွား
လက်ရှိကရပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချထားပြီးလမ်းကြောင်းပိတ်ဆို့စစ်ဆေးမှုတွေများနေတာကြောင့်စစ်ပြေးဒုက္ခတွေတွေအတွက်အကူအညီပေးဆောင်ဖို့အခက်အခဲရှိနေတယ်လို့အကူအညီပေးဖွဲ့ဝင်ခူးရယ်ကပြောပါတယ်
။လူဆုံးမှုတိတ်မရှိဘူး။နည်းနည်းအန္တရာယ်များတယ်။တွားမတွားလဲတော်တော်လေးကြည်ကြီးမတွားနေ။တကယ်တော့တော်တော်လေးတိတိထားရတယ်။ဥဒီမက်ကြည့်ကြမယ်လူများတွေ့နေရမှာဒီနေ့လက်တိတယ်ပဲဖြတ်ကြောင်လက်တိနေတယ်ပဲတူတူခဲ့စမ်း
။ကရပြည်နယ်ထဲကအိုးအိမ်ပြေထွက်ပြေးနေကြသူတွေအတွက် ညမနေကချက်ချင်းဒီအသိငါနေအရေးပေါ်ကစေးပစ္စည်းတွေပြဖို့တယ်လို့ထုတ်ပြန်ထားပေမဲ့လည်းဒုက္ခတွေကမရဒီဘူးလို့ပြောပါတယ်လက်ရှိကြရပြင်းတဲ့ထဲမှာစစ်တပ်ဘက်ကလုံခြုံရေးတင်ကြထားတာကြောင့်စစ်ဘေးဒုက္ခတွေအကူအညီရရှိဖို့ခက်ခဲနေတယ်လို့စစ်ဆောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျာ
NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအွန်လိုင်းပေါ်ကနေနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့လောလောဆယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးမှာမဟုတ်သေးဘူးလို့သဘောတူခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ
CPAs အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆက်လက်ဆောင်ရွက်သွားရင်မူကိုစက်ကင်ထားဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ရေးအဖွဲ့ PBS တီကမေလ29ရက်နေ့2018ရက်နေ့ဒီမှာဗီဒီယိုကွန်ဖရင့်စင်းနဲ့အွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာအရင်အစည်းအဝေးဆုံးမဲ့ချက်တွေအတိုင်းဆက်လက်ဆောင်ရွက်ဖို မေးမြန်းရမှာလဲပုံမှုကြီးခွန်ဥက္ကကအခုလိုဖြေချပါတယ
်အလောတည်းတော့မရှိသေးဘူးကြာမူရတော့ကျွန်တော်တို့စနေတဲ့စနေရမှာအသေးကမလွတ်တော်နဲ့နော်နောက်ကတမတော်နဲ့ဟိုစနေတဲ့ကအခုကအခုကမလွတ်တော်ကမရှိတဲ့အခါကျတော့လုံလတ်လုံလတ်နေတဲ့အခါကျတော့ကျွန်မတို့ဖွဲ့တဲ့နေရာစနေလို့အရှင်တော်ကြည့်ဒါကြောင့်ကျွန်တော်ကတော့စနေရတယ်တော့လိုက်သက်ဆိုင်ရတယ်
CRBH ကပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ NUG ကမြို့သားညီညွတ်ရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုတော့ PBSD တဖွဲ့လုံးအနေနဲ့ဒါမှမဟုတ်တဖွဲ့ချင်းအနေနဲ့ဆောင်ရွက်နေတာတွေရှိတဲ့အကြောင်းဗိုလ်မှူးခွန်ဥက္ကာကအခုလိုဆက်ပြောပါတယ
်။ငါးပြည်နောက်ပြည်နယ်ကျမှသူကဖိုက်နေ။ CRBH နဲ့ NUG ကိုကျွန်တော်တို့က PBSD အခုအဖွဲ့လိုက်တော်လကောင်း PBSD အဖွဲ့ဝင်တဖွဲ့ချင်းအလိုက်တော်လကောင်းကျွန်တော်မှတ်သားပေးဆက်ချာမီနဲ့ဖောင်ရတာနေတာပါတယ်အဲ့ဒါကလည်းဟိုဒီဆက်ချာမီနဲ့ဖောင်ပေါ်တာတော့လူအရင်ကအတူတူပဲရှိနေတာအဲ့ဒီနေရာကမပြောင်းပါဘူ
းလက်ရှိနိုင်ငံရေးအခြေအနေအရ NCA လက်မှတ်ရေးထိုးထားတဲ့ဆယ်ဘွဲ့အနေနဲ့လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စုဖွဲ့မှုအသစ်တရဖော်ဆောင်ရေးကိုအရင်တစ်ခေါက်လုပ်ခဲ့တဲ့15ချိန်မြောက်စီဝေးကဆုံးဖြတ်ထားပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းနဲ့လက်ရှိမှာတပ်ပေါင်းစုတရဖော်ဆောင်ရေးတဲ့ပူပေါင်းဆောင်ရွက်ရေးကိုလေးထားဆောင်ရွက်နိုင်ဖို့နီးလန်းရှာကြံနေတယ်လို့ဗိုလ်မှူးခွန်ဥက္ကာကပြောပါတယ်ပြီးခဲ့တဲ့15ချိန်မြောက်စီဝေးမှာတော့ NCA လက်မှတ်ရေးထိုးစဉ်ကတက်သည့်အဖြစ်ပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုကြားဝင်ညီနိုင်ပေးရေးအတွက်ပန်ကြားဖို့ PBSD ကဆုံးဖြတ်ဆောင်ရွက်ခဲ့ပါတယ်နောက်ပိုင်းမှာ PBSD အဖွဲ့ဝင်အဖွဲ့ကဒီပန်ကြားချက်ကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့တယ်လို့တက်မတော်ဘက်ကလည်းလက်မခံတဲ့အနေအထားတွေကြောင့် NCA တက်သည့်နိုင်ငံတွေကြားဝင်ညီနိုင်ပေးရေးကိုလည်းယာယီရဆိုင်ထားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအစည်းအဝေးမှာပါဝင်တက်ရောက်သူတူကပြောပါတယ်အခုတခါ PBSD အစည်းအဝေးအပိတ်မင်ကုန်းမှာ PBSD ယာယီကောင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကလက်ရှိနိုင်ငံရေးအချက်အလက်ဖြည့်ရှင်းနိုင်ရေးအတွက်တစ်ဖက်တစ်လမ်းကနေပြီး NCA တည်သက်တဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြားဝင်ဖြန့်ပြေးစစ်ဆေးရေးကိစ္စကိုလည်းအခြေအနေဆွေးနွေးပြီးလုပ်ငန်းစဉ်တွေချမှတ်နိုင်ခဲ့ပါတယ်လို့ထည့်သွင်းပြောကြားထားပါတယ် PBSD 16ကြိမ်မြောက်အစည်းအဝေးမှာအရင်အစည်းအဝေးကဆုံးမချက်တွေအပေါ်အကောင့်အထည်ဖော်မှုအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တာကြောင့်အစည်းအဝေးပြီးကြေညာချက်တည်တံ့ထုတ်ပြန်တာမရှိခဲ့ပါဘူးအခုတခါ PBSD ရဲ့ online ပေါ်မှာလုပ်ခဲ့တဲ့အစည်းအဝေးကို KNUK မြို့သားစီယုံကိုစလဲတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
ဥသိမ့်ထိုင်ဦးပြောပြပေးခဲ့တာပါရှင်နိုင်ငံတော်ကဆန္ဒပြပွဲတွေအခြေအနေတင်ပြကြပါတယ်ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကတော့ရတဲ့နီးနဲ့ဆက်ပြီးဆန္ဒပြနေကြတာမှာလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့လူငယ်တို့ဒီကနေ့အိမ်တွင်တပိတ်လှုပ်ကြပါတယ်တဝဲဘက်မှာတော့တပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့သူတွေအတွက်စီမီထုံမီဆူတောင်းပေးကြပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံနှမ်းလောင်ပြောပြပေးပါရှင်
လက်တပြတပိတ်တွေလှုပ်လဲရှိတဲ့ရန်ကုန်မြို့မှာဒီကနေ့တော့လှိုင်းသာယာမြို့နယ်ထဲကဂျန်စီလူငယ်တွေအင်အားအနည်းငယ်ဖွဲ့ခွဲပြီးတော့ပျောက်ကြားဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။လှိုင်းသာယာဟာစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ဖြစ်တာမို့တချို့နေရာတွေမှာလုံခြုံရေးကြောင့်လမ်းမော်ထွက်ဆန္ဒပြနိုင်ဖို့အခက်အခဲရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းမော်ထွက်လို့မရတဲ့သူတွေကတော့အိမ်တွင်းတပိတ်မောက်ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ကိုကြီးထက်ကပြောပါတယ
်။ဒီနေ့အိမ်တွင်းတပိတ်ပဲလုပ်မယ်တော့ပြင်လို့မကတော့ဟိုရေးနေစာလေးတွေရေးပြီးတော့တော်ရည်ပြောလိုင်းမတင်နိုင်ဘူးအဲ့လိုပါပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဌာနကြီးပါပဲဟိုနေရာတိုင်းလူလူမှလည်းသူကဆက်ဆွဲထားတယ်ပြီးတော့ သူရဲ့တလန်နေရာလဲဟိုနေရာတိုင်းမှာရှိရလေဟိုအခွန်းတာရက်ဒီဒီလိုမျိုးနည်းနည်းလူရှင်နဲ့ရက်ဒီပါရီကြတော့ထွက်လို့ရတာပေါ့လူတချို့ရက်ဒီကြတော့ထွက်လို့အဆင်မပြေဘူးလေညလူဟိုတချို့လူတွေကလည်းအလုံးနဲ့အကင်နဲ့ဆိုတော့ဟိုအလုံးပြန်လုံးနေရတယ်လေရှိရကြမလို့ဟိုထွက်လို့အဆင်မပြေအားကြမလို့
စကိုင်းနိုင်ကလေးမြို့မှာလည်းလက်နဲ့အပြည့်ကင်ဆောင်ထားတဲ့စစ်သားတွေကစစ်ကားနဲ့မြို့အတွင်းကင်းလည်နေတာမို့တရိထားနေရတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြားထဲကပဲကလေးမြို့မှာမနေ့အစောပိုင်းကအာယုံဦးတပိတ်နောက်နေ့လယ်နဲ့ညနေမှာလည်းဆိုင်ကတပိတ်လမ်းလျှောက်တပိတ်တွေလုပ်ခဲ့ကြပါတယ
်ကျွန်တော်တို့ခုရက်ွက်တပိတ်ကမနေ့ခွန်နိုင်မှာစတင်ပြီးသွားပါတယ်ဗျအောက်တောင်းကြောင်းကြောင်းလောက်ထွက်တယ်အခုဒီနေ့ဆိုရင်ကျွန်တော်တို့က10နာရီခွဲ17နာရီလောက်မှာကျွန်တော်တို့ဈေးထဲမှာလက်ကမ်းစားဆောင်တွေဝေပြီးတော့ကျွန်တော်တို့ကဈေးထဲမှာလည်းဆန္ဒပြကြပါတယ်ဗျဈေးသူဈေးသားတွေကလည်းဝိုင်းဝန်းပြီးကူညီပေးပါတယ်လက်ကမ်းစားဆောင်တွေမှာကျွန်တော်တို့ကမိဘအပေါင်းတို့ခေတ်ကောင်းတို့ပြောင်းလဲဖို့စနေဖို့မြောင်းလဲဖို့ဒုက္ခလေးတွေကိုကြောင်းတဲ့မပို့ပါနဲ့အဲ့လိုမျိုးလေးပေါ့အမ
တခါမန္တလေးမုံရွာကလေးဖားကန့်အလောင်းလုံးစားတဲ့မြို့တွေမှာလည်းနေ့စဉ်ထွက်ကြတဲ့သပိတ်မောက်စစ်ကြောင်းတွေဆက်ရှိနေပါတယ်ဆလင်ကြီးနဲ့ရင်းမပင်မြို့အနီးကကျေးရွာတွေရဲ့ရွာပေါင်းစုသပိတ်မှာတော့လူထောင်ချီပါဝင်ခဲ့ကြပါတယ်။တခြားဒေသတွေမှာလည်းပျောက်ကြားသပိတ်လူမဲ့သပိတ်တွေပြုလုပ်ပြီးတော့စစ်အာဏာသိမ်းအုပ်ချုပ်နေတာကိုဆန့်ကျင်ခဲ့ကြပါတယ်။တနင်္လာရီတိုင်းဒပွဲခရိုင်မှာတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံခဲ့ရသူတွေအတွက်အောင်မေ့ပွဲအခမ်းအနားတွေလုပ်ခဲ့တာပါ။တည်ဆုံခဲ့သူတွေကိုအောင်မေ့တရရတဲ့အနေနဲ့လွှမ်းသူပန်းခွေတွေပန်းစည်းတွေချကြဖို့ည9နာရီမှာစီမီထွန်းဆူတောင်းကြဖို့အရင်နေ့တွေကတည်းကလက်ကမ်းစာဆောင်တွေဖြန့်ဝေဆော်အော်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဒီဝယ်မှာစံဖက်ဖြူခွင်းမှုတွေစတင်ခဲ့တဲ့ February 28ရက်နေ့ကနေစပြီးတော့ဒီနေ့ထိရဆိုလို့ရှိရင်3လအတင်းတင်းပြီးသွားပြီပေါ့နော်။ဒီ3လပြည့်နေ့မှာဒီလိုမျိုးဒီစာဆုံးခဲ့ရတဲ့သူတွေအတွက်အောင်မေ့တရရတဲ့အနေနဲ့ကျွန်တော်တို့ဒီလမ်းသူပန်းခွေချတဲ့တွေ့ကိုလုပ်ခဲ့တယ်။ည9နာရီမှာဆိုလို့ရှိရင်ဒီစာဆုံးခဲ့ရတဲ့သူတွေတနင်္ဂနွေလုံးမှာစာဆုံးခဲ့ရတဲ့သူတွေကိုရည်စူးပြီးတော့ကျွန်တော်တို့စီမီထောနှိပ်ပေးပြီးတော့ဆူတောင်းပေးတဲ့စီစဉ်နေလဲစီစဉ်ထားတာရှိတယ်။ဒါကတော့တမျိုးလိုအတိုင်းတာနဲ့ဒီစီမီထောတဲ့ဒီတပိတ်မှာပါဝင်ကြဖို့ပန်ကြထားတာတွေရှိတယ်။
မနေ့အစောပိုင်းကတော့ဒပွဲမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့လူငယ်များပူးပေါင်းပြီးတော့အာယုံဦးတပိတ်ဆင်နွှဲခဲ့ပါတယ်။ဒပွဲပင်မစစ်ကြောင်းအပါအဝင်ပုံမှန်ချီတက်ဆန္ဒပြနေကြတဲ့စစ်ကြောင်း၄ကြောင်းကလည်းစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ချီတက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်
။နားလောက်ပါရှင်မြန်မာနိုင်ငံအတွင်းကကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါအတည်ပြုလူနာအရေအတွက်ကမေလ28ရက်နေ့မှာ100နီးပါးအထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကအတည်ပြုလူနာကတော့တစ်နေ့ကို20ရောက်30ရောက်ဝန်းကျင်လောက်ရှိနေရကနေအခုလိုအယောက်100နီးပါးအထိကူးစက်မှုဖြစ်ခဲ့တာပါ။ဒီလိုကူးစက်သူတွေပြန်များလာတဲ့အတွက်ပြည်သူတွေသတိထားနေထိုင်သွားလာဖို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတဦးကလည်းသတိပေးပါတယ်။ရခိုင်ကလာတဲ့သတင်းကိုသိမ့်ထိုင်ဦးပြောပြပေးပါရှင်။
နေစဉ်ကိုဗစ်တက်ခွဲနမူနာစစ်ဆေးမှုတောင်ကနန်းတီချိခဲ့တဲ့မြန်မာနိုင်ငံမှာဆီယနာသိငယ်ပြီးနောက်ပိုင်းထောင်ကနန်းတီတည်တာသာရော့သွားခဲ့တယ်လို့နေစဉ်ဒီပြူလူနာကလည်းအတော်နှဲသွားခဲ့ပါတယ်။နေစဉ်တက်ခွဲစစ်ဆေးတဲ့နမူနာက2000အောက်လောက်ပဲရှိခဲ့ပြီးအဒီပြူလူနာကလည်း10ခန်းလောက်သာတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ဒီပြူလူနာ20ကျော်30ဝန်းကျင်လောက်ရှိခဲ့ရာကမေလ28ရက်နေ့မှာတော့အဒီပြူလူနာ96ယောက်တွေ့ခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်မခဲ့ပါတဲ့။28နှစ်ည8နာရီထုတ်ပြန်ချက်အရတက်ခွဲနမူနာ1988ခုမှာအတီးပြူလူနာ96ခုတွေ့ရှိခဲ့တာပါအတီးပြူလူနာအများစုကချင်းပြည်နယ်ကြီးကားမြို့နယ်စကိုင်းတိုင်းဒေသကြီးဒမူးမြို့နယ်ကဖြစ်တယ်လို့ဘောကူးဆက်ရောဂါတက်ဖြည့်ဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်ဒီ
နေ့ကဆိုရင်ဟို1900ကျော် 1800 နည်းနည်းကျမတို့စစ်ဆေးတာမှာ96ယောက်ပိုးတွေ့တယ်နော်96ယောက်ပိုးတွေ့တဲ့ဥစ္စာကတော့ဒါပြည်နယ်တိုင်းနှံဖြစ်ပါတယ်အထူးသဖြင့်တော့နှစ်နေရာမှာတော့စုလိုက်ပြုံလိုက်ဖြစ်တာတော့ရှိပါတယ်ဒါကတော့ဟိုသခိုင်းတိုင်းเนาะသခိုင်းတိုင်းသမူးမာရေးချင်းချင်းနဲ့ဒီခါမာရေးပေါ့เนาะအဲ့မှာတော့သူ့လိုက်ပြုံလိုက်တွေ့တာတော့ရှိပါပဲဆိုလို့ရှိရင် number 1ပေါ့เนาะခဏက96ရောက်ဖြစ်ပြီးတော့ပို့တွေ့တဲ့ percentage နဲ့ဆို 5.30% ဖြစ်သွားတာဖြစ်ပါလေဒီနေ့ရကြည့်လိုက်မျိုးဆိုရင်တော့300ခိုင်နှုန်းကျော်တဲ့ရက်တစ်ရက်ရှိတာကိုတွေ့ရမှာဖြစ်ပါတယ်အများဆုံးကတော့300ခိုင်နှုန်းကတ်နေတာကိုတွေ့ရမှာဖြစ်ပါတယ်ဒီလိုမဖြစ်ခင်4-5ရက်လိုကလေးကယောဂဖြစ်ပွားမှုတွေကတက်လာတယ်ဆိုတာကိုသတိထားကြည့်မယ်ဆိုလို့ရှိရင်ဒီမှာဖြစ်ပါတယ်ဒီရက်မှာမနေ့ကတော့ဒါသူ့လိုက်ပြုံလိုက်ဖြစ်ပေါ်တဲ့နှစ်နေရာကိစ္စအပေါင်းလိုက်လို့ဖြစ်ပါတယ်ဒီညမှာတမူးကစုစုပေါင်းပိုးတွဲတဲ့လူက56ယောက်ရှိပါတယ်အဲ့ဒီမှာချင်းချီခါပိုးတွဲတဲ့လူက17ယောက်ရှိပါဒါပြီးပေါင်းလိုက်တဲ့ကြောင့်တခြားတိုင်းနဲ့ပြည်နယ်တွေ့ရတဲ့ပေါင်းလိုက်တော့96ဖြစ်တော့ဖြစ်ပါတယ် ဒီဘက်ဝင်လာတဲ့လူတွေမဟုတ်ပါဘူးပြည်တွင်းကလူတွေပဲဖြစ်ပါတယ်ပြည်တွင်းမှာကိုဗစ်19မှုဒေါ်လာတဲ့အတွက်ပြည်သူတွေအနေနဲ့မပေါ်စားတဲ့လို့ပို့တွေ့တဲ့မြို့နယ်တွေကိုလည်းသွားလာကန့်သတ်ချက်တွေအိမ်ပြန်မထွက်ဖို့အချိန်ကြတိထုတ်ပြန်လာတယ်လို့သွားဖို့စီစဉ်နေတဲ့အကြောင်းတော်တော်ခင်ခင်ကြီးကပြောပါတယ်ပြည်သူတွေအနေနဲ့မပေါ်စားလို့လို့ပါတယ်လက်ရှိအနေအထားအရဆိုလို့ရှိရင်တော့ကျ
ကျွန်တော်တို့ဒီအောက်ကြီးတယောက်စီကနောက်သူပြုဆိုင်နေထိုင်ဖို့လူတို့လိုပဲကျွန်တော်တို့ယောဂဖြစ်ပွားတယ်မြို့နယ်တွေကိုလည်းနော်ငကိုအားလိုပဲတည့်ရဟုံးတည်လို့ကမ္မဖို့ကိစ္စရည်တွေတမျိုးတွေလည်းဆောင်ရွက်နေပါတယ်ဆိုတာတော့များရှင်းလာပြီဒီမှာကျွန်တော်တို့ဒါလူရတဲ့ကိစ္စရည်တွေနော်ဒီခုနပြောသွားလာပြင်တာစီတဲ့ကိစ္စရည်တွေဒါတွေကိစ္စတွေဒါကြီးများဖြစ်ပါတယ်အဲဒါစောင့်ကြည့်နားထောင်ဖို့လိ Jamale, Nakansi Gagwe, Wissin Dure, Donedavavi, Tarakin Giro, Jamae di Bina Bidi, Domi Lusan Dabu, season the Relu Piovale.
ပါတယ်ရှိပါတယ်ဘာလို့ဆိုတော့ဒီဟန်နက်စပီကာတွေနဲ့ဒီကျမ်းမာရေးသိပညာပေးတဲ့ကိစ္စရတွေကိုပို့ပတ်တော့မြေဆောင်ရဖို့ကိစ္စတွေဒါတွေလည်းဆောင်ရွက်မှာဖြစ်ပါတယ်ကျွန်တော်တို့ဘလောက်ပဲဟိုနောက်ကနေပြီးတော့နောက်ပို့တွေ့တာတွေရှာပွေတယ်သူတို့တွေထိရောက်တဲ့ကုသမှုတွေပေးတယ်ဆိုတော့လည်းပဲနောက်ထပ်ပေါ်စတစ်မဖြစ်အောင်ပို့တွေ့ရလို့နာမဖြစ်အောင်ကျွန်တော်တို့မတားဆီးနိုင်မှုကျမ
ဒီပြည်လူနာစုစုပေါင်း3,400,316ကျော်တည်ဆုံးသူ3,216ကျော်ရှိတယ်လို့ကျမကြီးဌာနရဲ့မေလ20ရက်နေ့အထိစာရင်းတွေမှာဖော်ပြထားပါတယ်။
ကိုတိန်ထိုင်ဦးပါရှင်သတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့ဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဟာရှေ့တန်းကနေအဓိကပါဝင်ကြပါတယ်ဘလို့ခံယူချက်တွေနဲ့သူတို့ဘာကြောင့်ရှေ့တန
မြန်မာနိုင်ငံမှာဒါဆရာနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်။ဒီအထက်မှာဒီမတ်ဝီယီမောင်တို့လိုလူငယ်တွေမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်။ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်၊ဖမ်းခံရတာတွေရှိတယ်၊အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မတ်ဝီယီမောင်အနေနဲ့ထင်ပါလဲ။ကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား။
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကိုင်လူရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင်းပေါ့နော်ဒီ9th season လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြီးတော့မဲစင်းရင်းနေမမှန်ကန်ဘူးဆိုတော့ဒီတပ်တွေအထောက်ထားမခိုင်လုံနဲ့အကြောင်းပြချက်နဲ့ပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖျောက်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့တွေကတိုက်ပွဲဝင်နေတာဖြစ်ပါတယ်မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန္တရာယ်တွေကြားထဲမှာပဲကိုကိုရံရောဒီလိုကို့အပေါ်မှာဒါအသက်အန္တရာယ်ကြီးပြုနိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘယ်လောက်ထိကိုရဲ့ဒီရည်တည်ချက်ခံယူချက်ကပေါ့နော်ဘယ်လောက်ထိပြင်ပြနေလို့ပါလဲ
။ဟုတ်ကဲ့အဲဆိုတော့ဟိုဒီပြစ်ခတ်နိုင်နေမှုတွေကတော့ပေါ့နော်ဒီအခုမှရှိတာတော့မဟုတ်ဘူးပေါ့နော်တို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းတည်းကတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့တို့ဘက်ကနေသိရမှာဒီရေတော်ပုံကြီးကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေပြည်သူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော် ပြီးတော့ညီမတို့ရဲ့ဒီလူမှုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေအရင်မြင့်သွားတယ်။ပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူမှုကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်အဲဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘောเนาะဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုရေးကအရင်မြင်သွားတယ်ဆိုတော့ဒီရေးတော့ပုံကပြလိုက်တယ်ဘောเนาะဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မနှဲ့ကြဘူးညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲကြွားချင်တယ်ဘောเนาะကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲကြွားချင်တယ်စစ်မှန်ပြီးသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ဘောเนาะပြီးတော့တိုင်းရင်းသားတွေလိုလာတဲ့ Federal Democracy အဲ့ဒီနှစ်ကိုပဲကြွားချင်တယ်ဘောเนาะဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးရောညီမတို့ကဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ဘောเนาะညီမတို့ကရားရင်ညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခိုင်ရင်ကျနေပဲညီမတို့လုပ်နေရပါဟုတ
်ခုလှူရှာမှုဟာအတိတ်ကလူငယ်တွေဥဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများပြားထိတ်ရှည်တမ်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆေယနာသိမ်းမှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင့်
ဟုတ်ကဲ့အခုဒီမှာတော့ဒီလူငယ်တွေကတော့အများစုပေါ့နော်ဒီခြေရန်နေပြီးတော့ဒီပါဝင်နေကြပေါ့နော်ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့ချင်းအခြေအနေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြာခံနာနေပြီးတော့တိုက်ပွဲဝင်နေကြပါရမှာဟိုဒါပေမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချင်းမှာဒီအဖြစ်များကြီးပေါ့နော်ပြီးွားရင်ဒီတရင်အချက်အလက်မြန်ဆန်မှုတွေဒါသာကြောင်ကျွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအဲ့ဒါကြီးရှိရယ်နော်ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးအနေနဲ့ကြောင်သူတို့ကသူတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုသူတို့တွေကညီမတို့ပြန်မျှဝေပေးရဲဆိုအဲ့လိုမျိုးဆိုဒီရေတော်ပုံကြီးကဒါညီမတို့လူငယ်ရဲ့ကျွမ်းကျင်မှုတွေနဲ့ဒီလူကြီးရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့ဒါတွေကိုညီမတို့ကပေါင်းစပ်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါရဲ့မှာ
ဟုတ်ကဲ့အခုဆိုရင်ဒါစစ်ဘက်ကစော်ပြောလို့အင်အားသုံးတာတွေရတယ်ပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာရကြွေရတယ်တိတဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖန်စီခံရတဲ့သူအားဆိုရင်လည်းထောင်နဲ့ချီရှိတယ
်
ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ကိုဒီလိုပြစ်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုချင်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုချက်ချင်းပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းပဲညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်သွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတကူညီမတို့လိုလားရယ်ပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုတောင်ညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိဒီ CRPH အနေနဲ့ရောပြီးသွားရင်ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်တွေအကုန်လုံးညီမတို့တောင်းခံပြီးညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်ပါတယ်ညီမတို့ကြီးပြန်ထားပါတယ
်ဟုတ်ကဲ့အမန်ဝီညီမောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ဆက်ကြွကြွပါနေတယ်နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးခံရတယ်နောက်မဝီမောင်ရဲ့အကူဆိုလို့ရှိရင်လည်း NLD ရဲ့လွတ်တော်အမတ်တယောက်ဖြစ်တဲ့ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းတော့ပြောပြပေးပါလား
ဟုတ်ကဲ့ညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါဒီလိုအခြေအနေမျိုးကတော့ပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2008ခုနှစ်မှာပဲဒီမှာတော့လည်းဒီ show on online ရေးမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးချောင်းချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကော်ထောင်အမေဆိုရင်မြောင်းမြထောင်အကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်က ဟိုဘူးတီတောင်အကျဉ်းထားပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို2တန်းအဲ့လိုမျိုးတွေပဲကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဦးဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကောင်လုံးကိုကြံ့ကြံ့ခံရင်ဆိုင်မယ်ရင်ဆိုင်ပြီးညီမတို့ကရရင်နေနဲ့ညီမတို့ကအနာရှင်စနစ်ကိုပေါ့နော်သူတို့ကိုစိုက်ကျင်တော်လိုင်းရောညီမတို့ကရရင်နေနဲ့လှုပ်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ဟိုညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအနာရှင်စိုက်ကျင်ညီမတို့အဆုံးထိလှုပ်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုရောက်တိုင်းကဒီတက်ကြွလှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ်
။အော်ဟုတ်အဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညီနဲ့ပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးတော့ညီမတို့ပုံရင်သူတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါတယ်ပေါ့နော်ဆိုတော့ညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးတော့ညီမတို့အဆုံးထိအတူလက်တွေ့ပြီးတော့အဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ်ပေါ့နော်ဆိုရယ်ဒီမိုကရေစီနိုင်ငံတော်အစ်စ်မှာအမှားဒီလူငယ်တွေပေါ့နော်အထင်မှအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် transitional justice ဆိုခေါ်တဲ့ဒီအတင်ကူးပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့တွေကအတူတူလက်တွေ့ပြန်ညီမတို့ပြန်လည်ပူဇော်သွားရမယ်ပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလုပ်ရမယ်ကအဲ့ transitional justice ဆိုတဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်တွေအကုန်လုံးဒီကဏ္ဍပေါင်းတော်ဝန်ကြီးတွေအကုန်လုံးပေါ့နော်တကြွလှောက်ချတွေအကုန်လုံးညီမတို့လက်ကဲပြီးတော့မလဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
်ဟုတ်ကဲ့ပါမဝီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ
်မက်ကင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍနားဆင်ကြရတာပါရှင်အခုသတင်းပတ်ရဲ့တုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့ Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မွေပွင့်နေ့အကြောင်းကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင
် American ပြည်အောင်စုမှမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေ့ကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မွေပွင့်နေ့အဖြစ်သတ်မှတ်ထားပါတယ်ဒီနေ့အတွက်အောက်မွေပွင့်နေ့ကိုတော့မေလ31ရက်နေ့မှာကျင်းပမှာပါနိုင်ငံတော်အားလိုက်ရဲ့ဖြစ်သက်မှတ်ထားတဲ့ဒီအောက်မြို့ပွဲနေ့မှာအထိမ့်မှတ်ခန်းနာတွေကြီးတက်လမ်းလျှောက်ပွဲတွေပျော်ပွဲရွှင်ပွဲတွေဂီတဖြော်ပြပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။မနေ့တုန်းကတော့ကိုဗစ်ကရောဂါကြောင့်အခမ်းအနားအကျဉ်းချုပ်ကျင်းပပါတယ်။ဒီနေ့မှာတော့ကိုဗစ်ကာကွယ်ဆေးလည်းတော်တော်များများထိုးပြီးနေတာကြောင့်အခမ်းအနားတွေလမ်းလျှောက်ကြီးတက်ပွဲတွေပုံမှန်ပြန်ကျင်းပမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာလင်တန်အမျိုးသားစစ်သည်ချင်းမှာပန်းကွေချအလေးပြုဖို့ရှိပါတယ်။ဒါဟာသူသမ္မတတာဝန်ယူပြီးကလေးကပထမဆုံးအနေနဲ့အောက်မွေပွဲနေ့ကိုဂုဏ်ပြုမှာပါအမေရိကန်နိုင်ငံတော်ဝန်ဝါရှင်တန်ဒီစီနယူးယောက်ချီကာဂိုအပါအဝင်မြို့တော်တော်များများမှာဒီအောက်မွေပွဲနေ့တွေကိုကျင်းပကြပါတယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းအောင်တွေလည်းပါဝင်ဆင်နွှဲကြပါတယ်လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေကြာဆုံးစစ်သည်တွေကိုမြုပ်နှံတဲ့စစ်သည်ကြီးတွေကိုတွားပြီးပန်းစည်းရီချအလံငယ်လေးတွေသွားဆိုင်ထူလေးရှိပါတယ်ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလှွတ်တော်အဆောက်ဦးကြီးအနောက်ဖက်မြက်ခင်းပြည်မှာလဲအောက်မေပွဲနေ့မတိုင်ခင်အကျိုးနည်းည၈နာရီမှာစာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးတော့ဂီတဖြော်ပြပွဲကျင်းပတယ်လို့မှတ်တမ်းရုပ်ရှင်တွေနဲ့ကြ བྱ ာရွတ်ဖတ်ကြားလေးရှိပါတယ်ဒီဂီတဖြော်ပြပွဲအစီအစဉ်ကိုရုံးမြင့်တန်ကြားကနေလဲတရိုက်ထုတ်လင်းပြသပါတယ်အောင်မွေပွဲနေ့အခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီးကောလင်းပါဝဲလေးအမြဲပါဝင်တက်ရောက်လည်ရှိပါတယ
် We would now like to salute all the men and women from our armed services as the orchestra and chorus perform the armed forces medley The United States Coast Guard
ကိုရုံးကတော့အောက်မေပွဲနေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေဂုံပြတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြာဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲဆင်ရင်လေးရှိပါတယ် 1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောင်မွေပဲနေ့ကိုတရားဝင်အားလိုက်ရနေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောင်မွေပဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလိုက်ရအဖြစ်သတ်မှတ်ခဲ့ပါတယ်။အောင်မွေပဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောင်မွေပဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်။အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ။အမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝစ်ဆုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်။တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်၊အီရတ်စစ်ပွဲတွေကဆလို BNN ၊ကိုရီးယားစစ်ပွဲပထမကဘာစစ်ဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးသွားတဲ့စစ်တီတော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါရစေ။လွတ်တော်ရှိကဤ National Mall လို့ခေါ်တဲ့အမျိုးသားဤမြန်မာဆိုရင်လည်းတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းအစည်းအဝေးတွေအများကြီးရှိပါတယ်။အမတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်အမေရိကန်ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတရားစင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်အဲ့ဒီထက်ကလူတီများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်တွင်1945ခုနှစ်မှာဂျပန်ကျော် Iwo Jima ကိုမရင်းတပ်ဖွဲ့တွေကတင်ပိုက်နိုင်ခဲ့ပြီးတဲ့နောက်အမေရိကန်အလိုင်းစိုက်ထူနေတာကိုမှတ်တမ်းတပ်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲ့ဒီတပ်ပုံတွေကအတိုင်းမရင်းတပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ။1985ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်တွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြင်းနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်ဒါ့အပြင်အထိမ်းအမှတ်နေရာပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတက်ဆင်ထားပါတယ်။အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လည်ပွဲရလဲလူတီများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကတွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ9သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တန်လို့လဲကြားနေရပါတယ်။Rolling Thunder season ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့စစ်ဆုံ American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမေကိုပြန်လဲသေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခြင်းတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီ season စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ Virginia ပြည်နယ်ရင်းက Arlington အမျိုးသားစစ်သည်ချင်းကဒီစစ်ဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ပြားတွေရှိမှသိန်းနဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လည်းနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်21နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင်ဒါဂိုတာဝီလျံစ်က
I love you I'm sorry
သူရဲ့ချစ်ချင်းမြတ်သားအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ။ The Old Guard တပ်ဖွဲ့ကဒီစစ်သည်အင်အားထောင်တဲ့ချီဟာစာဆုံးစစ်သည်တွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones.
ကျောင်းဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှီလွန်ပါလေလို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှုဘုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ်
We're all soldiers and it's our ability to honor those that have gone before us and to be able to do this.
ကျွန်တော်အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ်အရင်အသက်ပေးလူသွားသူတွေကိုဂုဏ်ပြုဖို့ဟာကျွန်တော်ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ
်ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကဖေဗရူလာ7ရက်အာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်ကြိုးစားရမှာကွန်ပျူတာအင်တာနက်ကနေတဆင့်ဘလို့ထောက်လန်းနိုင်လဲဆိုတော့ကိုအမေရိကန်နိုင်ငံက IT မြင့်တင်ရခြင်းဦးစတန်လေးဆရာကပြောပြပေးပါတော့
ကျွန်တော်လည်းပတ်သက်ပြီးတော့ထောက်လန်းတဲ့နေရာမှာထောက်လန်းတဲ့မျိုးတွေအများကြီးရှိရယ်သူတို့လိုအင်တာနက်ကိုကန့်တချက်တွေလောက်ထားပြီးတော့ဆန်ဆာရှစ်တွေလောက်ထားပြီးတော့ဟောထောက်လန်းတာတွေရှိရယ်အခုသူတို့ဒီမှာလည်းရှိသုံးနေတာနောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့ဟာတွေရှိရယ်နောက်ပြီးတော့ရုရှားကအများအားဖြင့်လုပ်တဲ့ဟာပေါ့နော်သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိရအောင်အဲ့လိုမျိုး social engineering လို့ခေါ်တယ်အဲ့လိုမျိုးနည်းပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်အခုလောလောဆယ်မှာပေါ့နော
်အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်ထောက်လန်းတဲ့ဟာလေးကိုနည်းနည်းပြောပြပေးပါအခြေချက်ပြော
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိတယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်နောက်သူတငယ်ချင်းအတိုင်းဝိုင်းနေရတယ်လို့လို့ရတယ်။နောက်သူဝါဒနာပါရာအစသူစားတဲ့ဓမြအစအဲ့ဒါတွေကြည့်ပြီးတော့သူတို့ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်ရှာတဲ့စနစ်မျိုးပေါ့နော်။အဲ့ဒီအဲ့လိုဟာမျိုးတွေသူတို့တုံးတယ်။ဒီမှာယူမှာတော့ကျွန်တော်လူကြီးကနဲတော့ပို့ပြီးတော့တောင်းလွယ်ပါတယ်။လွယ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media ကနေ account name တွေတီးရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာမဟုတ်ဘူး Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တခုရေးပြီးဆိုရင်အရန်ကယူဆရပါတယ်လုံလုံမှုအတွက်ဟော VPN သုံးပြီးရေးရတာတော့ပါ VPN မသုံးဘူးဆိုရင်အဲ့ဒါမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ banner ကနေ post လုပ်တယ် banner ကနေ video ရိုက်တယ် banner ကနေ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software တွေသုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟော technique တွေသုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အခုလည်းသူတို့အဲ့ဒါကိုသုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလည်းပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုသုံးရမယ်၊ကိုသုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်၊တင်မယ်၊ရိုက်မယ်၊ live လွှင့်မယ်ဆိုရင်ကိုကအဓိကကိုသုံးရမယ်ဟာကတင်သင်းတဲ့ဟာလားမတင်သင်းတဲ့ဟာလား share လုပ်သင်းတဲ့ဟာလားမ share မလုပ်သင်းတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမှာဆိုရင်ကိုရဲ့အင်တာနက်ကို surveillance လုတ်အောင်သူတို့ထောက်လန်းတာကနေလုတ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လို့ဟာမျိုးလို့ browser ဆိုရင်တခြား browser တွေလို့နော် duck to go လို့ပါပေါ့နော်နောက်ပြီးတော့ onion browser တို့ပါလို့အများကြီးရှိပါအဲ့ဒါတွေသုံးပြီးတော့internet ပေါ်တက်တာအစားပေါ့နော
်တတိထားပါပေါ့နော်
တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ်ကို Multigo ဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တဲ့ Multigo ဆိုတာကျွန်တော်တို့ဒီရောက် profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဒါတွေကိုစုပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုသုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖန်ဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးလို့ဥပမာဆိုရအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လို့ဟာမျိုးအ အဲ့ဒါမျိုးတွေကသူတို့အဲမကိုသူတို့ surveillance လုပ်လို့ရတဲ့ညီလေးကနေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီ America ကနေတရားမဝင်ဝယ်ယူထားတဲ့ oxygen forensic software လို့ဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတာပြောပြပေးပ
ါ oxygen forensic ဆိုရင်သူကတော့ social engineering တွေသုံးတာမဟုတ်ဘူးဒါပေမဲ့အခုလို့ဥမာစန္ဒပြတဲ့လူတွေနောက်ပြီးတော့အဲ့လိုဖန်ခံရတဲ့လူတွေမှာကြံခဲ့တဲ့ဖုန်းတွေရဲ့ data တွေကိုသူက data extraction tool လို့ခေါ်တယ်နောက်ပြီးတော့ဟို device တွေအားလုံးပေါ့နော် laptop computer ပဲဖြစ် PC ပေါ့အိမ်ကိုပဲတွားပြီးဖန်သူတို့မှာကြံခဲ့တဲ့ digital device တွေအားလုံးရဲ့အချက်အလက်တွေကိုသူက extract လုပ်လိုက်တယ်ဆွဲထုတ်လိုက်တယ်software မျိုးဖြစ်ပါတယ်တော်တော်ကောင်းပါတော်တော်ကောင်းတဲ့ software မျိုးပါအဲ့ဒီဟာတွေတုံးပြီးသူတို့အချက်လက်တွေကိုအကုန်လုံးစုစည်းပြီးတော့သူတို့အဲ့လိုမျိုးဆက်ဆက်ပြီးတော့ယူပြီးအဲ့လိုမျိုးလိုက်ဖမ်းတာပါ
ဟုတ်ကဲ့ဆိုတော့ software ကတခြားဘာ software တွေများတုံးပါတယ်လဲလို့ထောက်လန်းတဲ့ software တွေ
software တွေကတော့တုံးတာတော့အများကြီးရှိပါတယ်အခုကတော့တရုတ်ကထုတ်တဲ့ software တွေတော်တော်များများဖြစ်မယ်နောက်တတိယအဖြစ်သူတို့ software တော့သူတို့တုံးစရာမလိုပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ gateway ကနေ telecom ကနေဖြတ်သွားတာဆိုတော့သူတို့အဲ့ဒီရဲ့ telecom ရဲ့ administration ပေါ့နော် back end administration မှာကတော်တော်များများ information ရပြီလား information ပါပြီလားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ် address နဲ့လုံနေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြည်မှာကတော့ privacy ကတခြားနိုင်ငံတွေထက်အများကြီးနှိမ့်ကျနေတာဟုတ် privacy ဆိုတာမရှိသလောက်ပဲဖြစ်နေတော့အဲ့တော့အခုလက်ရှိ Ooredoo တို့ MPD တို့သူတို့ရဲ့ telecom management software တွေရှိပါတယ်အဲ့ software တွေက automatic user management မှာသူတို့အကုန်လုံး information တွေပါပြီးသားပါပြီးသားဆိုတော့သူတို့ဘယ်နေရာနေဘယ်လိုခေါ်လဲဘယ်နှခုဘယ် endpoint နေဘယ် endpoint ကိုသူတို့ connect လုပ်နေဆိုတော့သူတို့ identify လုပ်လို့ရတယ် dot တွေကိုသူတို့ set လို့ရတယ်အဲ့တော့အဲ့ဒီဟာတွေကဒီ telecom နဲ့ဆိုင်တဲ့ဟာတွေပေါ့နော်အဲ့တော့ internet ISP ဆိုလဲ gateway ဆိုလဲဒီတိုင်းပဲ gateway မှာသူတို့ gateway management software တွေsoftware တွေတခုတည်းမဟုတ် software hardware router အဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေကသူတို့ဒီကနေကို US အနေနဲ့သူတို့အရင်တုန်းကရယူထားတာရှိတယ်ဒီအာနာမသိငင်းတုန်းကလည်းရယူထားတဲ့ဟာတွေရှိတယ်အဲ့လိုမျိုးတွေကသူတို့တုံးလို့ရပါတယ်တုံးလို့ရတော့တော်တော်ကောင်းကြရတော့မလိုပါဘူ
း IT နည်းပညာရှင် Ustanley ဇေယျရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ကြည့်ဆက်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန်းနာပါရှင်ဒီသတင်းပတ်ရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာအရေးကိုဖြည့်ဆည်းဖို့ဆိုရင်နိုင်ငံတကာအတိုင်းဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုကအထူးရေးပါပြီးတော့အထူးကိုယ်စားလှယ်ဗကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားခြင်းပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီဗကနာနဲ့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်ကိုလက်နက်ခဲယမ်းရောင်းချမှုပိတ်ပင်ကန့်သတ်ရေးတောင်းဆိုတာမျိုးတွေမလုပ်ဖို့အရှိတောင်အာရှနိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဗန္နသတင်းဌာနရဲ့သတင်းဌာနမှာရေးထားပါတယ်။ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခဲယမ်းမျိုးစုံတိုက်ရိုက်ဒါမှမဟုတ်တော်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာလွှဲပြောင်းပေးတာချက်ချင်းရစိုင်းရေးဆိုတဲ့စာကြောင်းကိုဖယ်ရှားပေးဖို့အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြတာဖြစ်ပါတယ်။စစ်ကောင်စီကနေဖန်ဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတော်2ဦးအတွက်အထူးစိုးရိမ်ကြောင်းသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးပါလို့လည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုလိုက်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘလို့တန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ်ကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝင်အစည်းအဝေးမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာတော့ဆီယနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဒီကနေ့နိုင်ငံတော်ဆက်ပြီးတော့ပြုလုပ်နေကြပါတယ်။ကြားပြည်နယ်ဒီမော့ဆိုနဲ့လိုက်ကော်မျိုးတွေဘက်မှာတော့စစ်ကောင်စီတပ်နဲ့ဒေသပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။တောက်ကြညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lou ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to you from